ဤတော့မှာအမေရိကန်တပ်ဖွဲ့ကစကန်ထားတဲ့ဒီရက်ချတဲ့စကန်တစ်ခုကိုဤကန်ကဒုံးကျည်နဲ့တိုက်ခတ်တက်ခဲ့တာခံရပြီးတဲ့နောက်တပ်ဖွဲ့ဝင်စစ်တပ်ကဥကောင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့စီကူတော်မှုခံခဲ့ရတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဤကန်တော်လိုင်းပြည်ဆောင်တပ်ဖွဲ့ကခုတ်အထူးတပ်ဖွဲ့တမူဗိုလ်ချုပ်ကဆမ်ဆိုလီမနီကိုအမေရိကန်ကဒရုန်းယာဉ်ကနေဒုံးကျည်တွေနဲ့ပြစ်ပြီးလုပြန်လိုက်တဲ့ပေါ်လက်တော့ပြန်နေတဲ့နေဤကန်ကဒုံးကျည်တွေနဲ့ပြန်ပစ်တာပါ။ LR ဆက်လီရက်ချတဲ့စကန်ကိုဇန်နဝါရီလ10ရက်နေ့မှာဤကန်တက်ခိုက်တာကနေအမေရိကန်တပ်ဖွဲ့ကတယောက်မှကြာဆုံးတာမရှိပေမဲ့ပေါက်ကွဲမှုကြောင့်တပ်ဖွဲ့ဝင်အများအပြားဥကောင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့ကုသမှုခံခဲ့ရပြီးဆက်ပြီးဆန္ဒစစ်ဆေးမှုခံနေပါတယ်လို့အလဲပိုင်းဒေသအမေရိကန်ကုကဲမှုစစ်ဌာနချုပ်ပြောခွင့်ရသူဖြစ်သူဗိုလ်ကြီးဘီလ်အာဗန်ကပြောပါတယ်။တပ်ဖွဲ့ဝင်ရှိဦးဟာဂျာမနီနိုင်ငံကလန်စတိုးဒေသဆိုင်ရာဆေးရုံမှာနောက်ထပ်ဆန္ဒစစ်ဆေးမှုတွေခံနေပြီးတော့၃ယောက်ကိုတော့ကူဝေးနိုင်ငံကအာရီဂျန်စခန်းကိုပို့လိုက်ပါတယ်။တော်ဝထမ်းဆောင်မှုကျမ်းမာပြီလို့ယူဆရင်အဲ့ဒီတပ်ဖွဲ့ဝင်တွေကိုယူရက်ကိုပြန်ပို့ဖို့ခံမှန်းထားတယ်လို့ပြောခွင့်ရဘူးကြီးအာဘန်ကပြောပါတယ်။ဤသမားတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တယောက်မှဒဏ်ရာမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။